မြန်မာနိုင်ငံကိုတနင်္လာနေ့ကျရင်ရောက်လာမယ့်အမေရိကန်သမ္မတဘရက်အိုဘားမားရဲ့ခီးစဉ်ဟာအောင်ပွဲခံတဲ့သဘောမျိုးမဟုတ်ဘဲမြန်မာနိုင်ငံတွင်းကအစပဲရှိသေးတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုဖိအားပေးဖို့ဖြစ်တယ်လို့သမ္မတအင်ဗျူရောကပြောဆိုလိုက်ပါတယ်။သမ္မတအိုဘားမားရဲ့ခီးစဉ်အသေးစိတ်နဲ့ပတ်သက်ပြီးသမ္မတအင်ဗျူရောဘက်ကပြောဆိုထားတာတွေကိုတော့ကိုသားညုံကဆက်ပြီးပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့အချက်နှစ်ချက်ကိုထည့်သွင်းစဉ်းစားခဲ့တယ်လို့အင်မြူအရာရှိတွေကပြောပါတယ်။ပထမချက်ကတော့ဒီမိုကရေစီတန်ဖိုးထားမှုတွေကိုတိုးမြင့်ဖို့ရည်ရင်ဖြစ်ပါတယ်။ဖိနှိပ်မှုတွေရှိခဲ့တဲ့မြန်မာနိုင်ငံမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေရှိလာတာနဲ့အမျှအမေရိကန်ပြည်သူ့ဘက်ကလည်းအပြုသဘောဆက်ဆံမှုတွေတိုးတက်ပြောင်းလဲတယ်ဆိုတာကိုအခြားကမ္ဘာနိုင်ငံတွေအထူးသဖြင့်တော့ဒီဖိနှိပ်ချုပ်ချယ်မှုတွေရှိတဲ့နိုင်ငံတွေကိုသိစေမြင်စေခြင်းတဲ့သဘောလို့ဆုလိုပါတယ်။နောက်ချက်ကတော့ဒေတာအတွင်းမှာမြန်မာနိုင်ငံဟာမဟာဗျူဟာအရအချက်ချကျလာတဲ့ကိစ္စပါမြန်မာနိုင်ငံဟာပြည်ရင်ပြောင်းလဲလမ်းကြောင်းပေါ်မှာဆက်ရှိနေမယ်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့အရေးပါတဲ့လက်တွဲဘက်နိုင်ငံတနိုင်ငံအဖြစ်မြင်တယ်လို့သမ္မတအင်ဗျူရောအရာရှိတွေကပြောပါတယ်မြန်မာနိုင်ငံဟာရှေ့အာရှနဲ့တောင်အာရှဒေတာကိုဆက်သွယ်ပေးတဲ့နေရာဖြစ်တယ်လို့ပဲအိန္ဒိယသမုဒ္ဒရာပစိဖိတ်သမုဒ္ဒရာတို့နဲ့ထိစပ်နေတာမှုအရေးပါတဲ့နိုင်ငံဖြစ်တယ်လို့ဆိုပါတယ်ဒါ့အပြင်သဘောအရင်းအမြစ်ပေါ်ကျွယ်ပြီးတော့ထူးချွန်ထက်မြက်တဲ့ပြည်သူတွေရှိတဲ့နိုင်ငံဖြစ်တာကြောင့်လို့လည်းဆိုပါတယ်သမ္မတအိုဘားမားရဲ့အခုလာမယ့်အာရှခီးစဉ်နဲ့ပတ်သက်လို့သမ္မတအင်ဗျူရောကြီးတန်းရာရှိတွေမနေ့တုန်းကရှင်းလင်းပြောဆိုကြရမှာမြန်မာနိုင်ငံသွားမယ့်ခီးစဉ်ကိစ္စကလည်းအခုလိုထည့်သွင်းပြောဆိုသွားကြတာပါမြန်မာနိုင်ငံသွားမယ့်သမ္မတအိုဘားမားရဲ့ခီးစဉ်ဟာအောင်ပွဲခံတဲ့ခီးစဉ်မဟုတ်ပါဘူးလို့အင်ဗျူရောအမျိုးသားလူညီညွတ်ရေးဒုတိယကြံပေးဘန်ရော့စ်ကပြောပါတယ်မြန်မာခေါင်းဆောင်တွေဟာလမ်းမှန်ပေါ်ရှောက်နေတာတွေ့ရပြီးတော့ဒီလိုအခြေအနေမှာသူတို့ကိုအားပေးရမယ့်အခွင့်အလမ်းအမေရိကန်ဘက်ကလက်မလွတ်နိုင်တာကြောင့်ဖြစ်တယ်လို့ဆိုပါတယ်ဒီတော့လေပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေတွေ့လာရပြီးတဲ့နောက်နိုင်ငံကြီးဝန်ကြီးကလင်တန်ကိုမြန်မာနိုင်ငံသွားဖို့သမ္မတအိုဘားမားကဆီလွတ်ခဲ့တယ်လို့ပဲမြန်မာနိုင်ငံရဲ့ဒီတာမတ်ကြီးအဆင့်ဆက်ဆံရေးအထိပြန်ထားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီခီးဟာအစပိုင်းမှာရှိနေသေးပြီးတော့လှုပ်ရှားရီအများကြီးကြံသေးတယ်လို့ဘန်ရော့စ်ကပြောပါတယ်။အင်ဗီရောရဲ့လူ့ခွင့်ရေးနဲ့နိုင်ငံစုံဆက်ဆံရေးဆိုင်ရာမြို့သားလူညွေးကောင်စီအကြီးတန်းညွှန်ကြားရေးမှူးဆမတ်သာပါဝါကလည်းလှုပ်ဖို့ကြံနေသေးတဲ့စိုးရိမ်ပူပန်စရာတွေကိုအသေးစိတ်ပြောပါတယ်။အထူးသဖြင့်တော့ဒီဂျွန်လနဲ့အောက်တိုဘာလအတွင်းဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေကချင်ပြည်နယ်မှာဖြစ်ခဲ့တဲ့စစ်ပွဲတွေကြောင့်အမျိုးသားပြန်လည်တင့်မြေလူဝတ်ချက်ကိုထောက်ပြပါရတယ်။ရာနဲ့ချီတဲ့နိုင်ငံအချင်းသားတွေအချင်းတော်တွေအတွင်းကြံနေသေးတဲ့ကိစ္စအပြင်အခြားလူမှုရေးစီးပွားရေးတူးတက်မှုဆိုင်ရာလူဝတ်ချက်တွေရှိတာကိုလည်းထောက်ပြပြောခဲ့ပါရတယ်။သမ္မတအိုဘားမားရဲ့မြန်မာနိုင်ငံခီးစဉ်ကတော့အခုလာမယ့်နိုဝင်ဘာလ19ရက်နေ့မှာစမှာပါ။အရင်ဆုံးတော့သမ္မတဦးသိန်းစိန်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အဆောက်အအုံမှာတွေ့ဆုံမှာဖြစ်ပါရတယ်။ဒီနောက်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့နေအိမ်မှာတွေ့ဆုံပါလိမ့်မယ်ပြီးတော့အဲဒီမှာပဲပူးတွဲသတင်းစာရှင်းလင်းပွဲတရက်လုပ်မယ်လို့သိရပါတယ်။ဒါပြီးတော့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံသွားပြီးတော့အရိကတန်ယုံဝန်ထမ်းတွေနဲ့တွေ့ဆုံပါလိမ့်မယ်။နိုင်ပိုင်းကြာမဲ့ခီးစဉ်အတွင်းနောက်ဆုံးအစီအစဉ်ကတော့ရန်ကုန်တက္ကသိုလ်မှာမြန်မာပြည်သူတွေကိုသမိုင်းဝင်မေကွန်းပြောမယ့်အစီအစဉ်ဖြစ်ပါတယ်။မြန်မာအနာဂတ်နဲ့အမေရိကန်မြန်မာဆက်ဆံရေးအကြောင်းကိုပြောဆိုမှာပါ။ရန်ကုန်တက္ကသိုလ်ဟာ1930ကာလတဝိုက်တုန်းကမြန်မာလူလတ်ရေးလှုပ်ရှားမှုမှာရေးပါတယ်လို့1980ခုနှစ်များမြန်မာဒီမိုကရေစီလှူရှားမှုတွေအဓိကဖြစ်ခဲ့တဲ့နေရာဖြစ်တယ်လို့အိမ်ပြီးတော့ရာရှိတွေကပြောပါတယ်။သမ္မတအိုဘားမားရဲ့ဒီခီးစဉ်အတွင်းမြန်မာနိုင်ငံကလူမှုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေကိုလည်းတွစ်ဆုံပြီးတော့သူတို့ရဲ့အမြင်ကိုလည်းသမ္မတကကြားနာဖို့ရှိနေပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အင်္ဂလိပ်လိုဘာမားခေါ်မလားမြန်မာခေါ်မလားကိစ္စမှာတော့ဘာမားဆိုတာကိုပဲဆက်ပြီးတော့ရည်ညွှန်းသုံးသွားမယ်လို့သမ္မတအိမ်ပြီးတော့ရာရှိတွေကပြောဆိုခဲ့ကြပါတယ်ခင်ဗျာ။